ုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးနေရာအတွက်စစ်ကောင်စီကဝါရှင်တန်တန်ရုံးကစစ်တမ်းမှုဘုံမှုကြီးအောင်သူရင်ကိုခန့်လိုက်ပါတယ်။လက်ရှိတမ်းမကြီးတာဝန်ယူထားတဲ့ဥတော်မိုးထွန်းနေရာမှာအစားထိုးမဲ့အစီအစဉ်ကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကိုအကြောင်းကြားထားတယ်လို့လဲဝါရှင်တန်မြန်မာတမ်းရုံးကတမ်းမကြီးဥအောင်နှင်းက RFA ကိုအင်္ဂါနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်
။အဲ့ဒါဟုတ်ပါတယ်။ဒီဥစ္စာကိုဟိုဆိုရနေပြီးတော့ဟိုကုလသမဂ္ဂဌာနချုပ်ကတွင်းမှုချုပ်ကိုစာပို့ထားပါတယ်ကုလသမဂ္ဂဘက်ကသူကဆုံးဖြတ်ပါတယ်ကုလသမဂ္ဂမှာ credentials committee ဆိုတာရှိပါတယ်သူတို့ကနေပြီးတော့ဆုံးဖြတ
်ကုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးဖြစ်လက်ရှိတာဝန်ယူထားတဲ့ဦးကျော်မိုးထွန်းကတော့စစ်ကောင်စီကအာဏာသိမ်းဖယ်ရှားလိုက်တဲ့အစိုးရကိုသာဆက်ပြီးကိုစားပြုမှာဖြစ်ကြောင်းပြောဆိုထားတာပါမြန်မာတမ်းမကြီးဦးကျော်မိုးထွန်းနေရာမှာအစားထိုးဖို့အတွက်စစ်ကောင်စီရဲ့အကြိုးပမ်းမှုဟာကုလသမဂ္ဂကတန်တမန်တွေကိုအတိအမှတ်ပြုလက်ခံရတဲ့ Credential Committee မှာအခြေအတင်အငင်းပွားစရာတွေလည်းကြုံရနိုင်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရကိုစန့်ကျင်တဲ့အနေနဲ့ American ပြည်တော်စုအပါအဝင်နိုင်ငံတကာရောက်မြန်မာတန်တမန်ဝန်ထမ်းတချို့အာဏာဖီဆိုင်လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခဲ့ကြရာကစစ်ကောင်စီကတာဝန်ကနေရက်စဲတာခံခဲ့ရသူတွေလည်းရှိနေပါတယ်။